၎င်းကြီးနေကနေတိမ့်နေချီရင်ကြတွေထွက်ပြေးခဲ့ရတဲ့အထိလုံခြုံရေးတပ်ဖွဲ့တွေကဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအစီရင်ခံစာပြစ်ဆောင်ထုတ်ပြန်ပြောဆိုလိုက်တဲ့အတွက်မြန်မာစစ်တပ်ပေါ်ဖိအားတွေတိုးလာမယ်လို့အကဲခတ်တွေကအခန့်မှန်းနေကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှအဓိကတာဝန်ရှိကြောင်းဆွဆွဲထားတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါ
။ဟုတ်ကဲ့၊ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပြတဲ့နှစ်စစ်စင်ရေးတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဖက်ကြီးခဲ့ရတဲ့အထိမြန်မာစစ်တပ်ကရွေချက်ရှိရှိလူခွင့်ချိုးဖောက်တာတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာပစ်ကဖော်ပြထားတာဖြစ်ပါတယ်။လူပေါင်း1000လောက်ကိုနေမြန်ပြည့်စုထားတဲ့အစီရင်ခံစာမှာတော့မြန်မာစစ်သားတွေကကလေးတွေအပါအဝင်လက်နက်နဲ့အမျိုးသားတွေကိုပစ်တတ်ပြီးအစုလိုက်အပြုံလိုက်ပြုံတန်တာတွေမိရှုဖြစ်ကြပြီးမျိုးသမီးတွေဆိုရင်အုပ်စုလိုက်အာဓမ္မပြည့်ကျင့်တာတွေအပါအဝင်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြကြောင်းဆွဆွဲထားတာပါဒီအစီရင်ခံစာဟာဒီလ18ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပိဓာအစီရင်ခံစာကိုပုံပေါ်ခိုင်မာစေပြီးမြန်မာကျမ်းတော်ခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ဖို့အတွက်ပုံပေါ်ဖိအားတွေဖြစ်ပေါ်လာနိုင်ပွဲရှိကြောင်းညီမြချင်းမြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်ပါတယ်
ကုလသမဂ္ဂကကျွန်တော်တို့ဆက်ကျင်လာတဲ့ဒီ fact finding mission ကလည်းဒါတွေကိုထောက်ပြတာအခုတခါချက်ပြီးတော့တီးတန့်ထွက်လုပ်တဲ့မင်းကအစိုးရထွက်လုပ်တဲ့စုံစမ်းစစ်ဆေးရတဲ့ဒီချက်နဲ့ကိုယ်လေးအောင်ရှိနေထပ်တော့တွေ့ရဆိုတော့အရေးကြီးမှုအတွက်ပုံပြများလာတယ်အစဉ်ကျွန်တော်စစ်တပ်ကကျူးလွန်မှုတွေပို့ပြီးတော့များတယ်ဆိုတော့ထောက်ပြချက်ကအခုကျွန်တော်တို့နိုင်ငံတကာပြောနေတယ်စစ်တပ်မှာတာဝန်ရှိတဲ့သူတွေကို ICC တို့မဟုတ်နိုင်ငံတကာတရားစီရင်မှုပိုင်းကိုတွဲပြောင်းပေးဖို့ဆိုတဲ့လမ်းကိုဆူပြီးတော့တောင်းအပ်နေတဲ့အခြေအရာဖြစ်သွားနိုင်ပါတယ်
အမေရိကန်အစိုးရရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပြီးမြန်မာပြည်တွင်းကအခြေအနေတွေမပါဝင်တဲ့အတွက်ပြည်သူမှုရှိတယ်လို့မပြောနိုင်ကြောင်းလည်းဦးအောင်မျိုးမင်းကပြောပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖိအားတွေကိုလျှော့ချဖို့ဆိုရင်လက်ရှိအခြေအနေမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဦးအောင်မျိုးမင်းကအခုလိုဆက်လက်ထောက်ပြပါတယ်
အခုရှိရတော့ကျွန်တော်တို့ဒီ ICC ရွေးဖို့အတွက်အတန်းကြီးဆက်နေပြီမြင် ICC ကလက်ဆံနေလို့ပြောပြီးမဲ့သွားနိုင်မဲ့လက်ချောင်းကတင်ချာပြီးတော့မချသေးဘူးကြ။ဒါပေမဲ့ဒီကတစ်ခါကပါအောင်ပြောနေတယ်ဆိုလို့ရှိရင်တော့ ICC မတင်ခင်ပါလေဒီစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နိုင်တော့ရန်နေရာတစ်ခုထပ်ပြီးတော့ပေါ်ဆောင်ပြီးလှုပ်ဆောင်ပေးဖို့ရတယ်ဆိုတဲ့အတန်းမျိုးကတော့ထက်ဆက်လာတယ်။ဒါကတော့နောက်ဆုံးအနေနဲ့အစိုးရကိုပူးပေါင်းဆောင်ရွက်ပါလို့ပြောထားတဲ့အရာမျိုးအဲ့ဒီသဘောမျိုးတက်ရောက်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။
မြန်မာအစိုးရကတော့နိုင်ငံတကာကပြောဆိုနေတဲ့ခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်တရားလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းချပါတယ်။ဒီဖွဲ့စည်းမှာကြီးပါးကနိုင်ငံခြားတန်တမာ2ဦးနဲ့မြန်မာပညာရှင်2ဦးပါဝင်ဖွဲ့စည်းချတာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်ကျိုးသိန်းကတော့နိုင်ငံတကာဖိအားတွေကြီးကျွားလာနေချိန်မှာအစိုးရစစ်တော်နဲ့တပ်မတော်ကြားပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်။နိုင်ငံတကာဖိအားတွေဆော့ချရေးဆောင်ရွက်နိုင်တဲ့နည်းလမ်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောဆိုပါတယ်
။အဲကျွန်တော်မြင်တော့ဒီ ICC နဲ့ပတ်သက်ရင်ဒါကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့သဘောတူညီချက်အရမှဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေအောင်လည်းတွေ့ရတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာပေါ့လေအဓိကတော့ကုလသမဂ္ဂလူမျိုးရေးကောင်စီအများအားဖွဲ့ဝင်နိုင်ငံတွေနဲ့ဒီအလိုက်ကျဖွဲ့ဝင်နိုင်ငံတွေရှားမှာမြန်မာနိုင်ငံအနေနဲ့တန်ကင်းတမန်ကြီးရပေါ့လေဒီခရီးရောင်းနဲ့ကြည်ကြည်တင်းတဲ့အဲဆက်သွေပူပေါင်းဆောင်ရွက်နိုင်မှုကအရေးကြီးတယ်လို့ပြင်တယ်။နောက်တစ်ခါကလည်းပဲနော်မြန်မာဆွေရကဖွဲ့စည်းတဲ့လွတ်လပ်တဲ့ဆိုရက်ရှိကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုတော့အချိန်ကုန်မြင့်ပြီးတော့နိုင်ငံတကာဆိုင်ဝဲချမ်းမှလည်းယုံကြည်မှုရရှိအောင်ဆောင်ရွက်နိုင်ဖို့အဲ့ဒီနှစ်ခုကိုဟန်ချက်ညီဖော်ဆောင်နိုင်ဖို့ပို့ပြီးတော့အရေးကြီးမယ်လို့မြင်တယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲထားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းစုံစမ်းဖော်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အထုတ်ချအာဏာကိုဆွတ်ဖက်တဲ့အခြေအနေအပေါ်လက်ခံမှာမဟုတ်ကြောင်းဒ ီလ23ရက်နေ့ကလာရှိုးတက်တဲ့မိသားစုနဲ့တွေ့ဆုံခြင်းမှာပြောဆိုထားပါတယ်။